21 ရာစုပြည်လုံးညီလာခံမှာဆွေးနွေးမဲ့နိုင်ငံရေးမူပေါင်းရေးဆွဲရမှာအလုံးတန်းတူမပါဝင်နိုင်ဘူးဆိုရင်ကျင်းပမဲ့21ရာစုပြည်လုံးညီလာခံဟာအောင်မြင်ဖို့ခက်ခဲမယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကပြောဆိုလိုက်ပါတယ်။မနေ့တုန်းကနိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ဆုံခဲ့တာမှာတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကတိုင်းရင်းသားတွေတောင်းဆိုသမျှကိုလိုက်ရောဖို့အစိုးရအနေနဲ့အာမမခံနိုင်ဘူးလို့တုံ့ပြန်ခဲ့တဲ့အကြောင်းလည်းသိရပါတယ်။ UNFC ရဲ့သတင်းစာရှင်းလင်းပွဲကိုတိုင်တွားရောက်သတင်းယူခဲ့တဲ့မက်မေခသတင်းပေးပို့ထားပါတယ်။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တို့မနေ့ကတွေ့ဆုံမှုဟာငြိမ်းချမ်းရေးအတွက်ခြေလှမ်းတစ်လှမ်းအနေနဲ့တိုင်းရင်းသားတွေဘက်ကယူဆနေကြပါတယ်။မနေ့ကဒီတွေ့ဆုံမှုနဲ့ပတ်သက်လို့ UNFC ကရန်ကုန်ချက်ထရီယံဟိုတယ်မှာသတင်းစာရှင်းလင်းခဲ့တာပါ။21ရာစုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးမဲ့နိုင်ငံရေးမူပေါင်းကြိုတင်ရေးဆွဲရမှာအလုံးတန်းတူပါဝင်နိုင်ခြင်းမရှိဘူးဆိုခဲ့ရင်တော့21ရာစုပင်လုံညီလာခံဟာအခက်အခဲတွေနဲ့ရင်ဆိုင်ကြုံတွေ့ရနိုင်တယ်လို့ UNFC ပြောခွင့်ရခုရဲကသတိပေးခဲ့ပါတယ
်။ framework ကအလုံးသဘောတူလက်ခံနိုင်တဲ့ framework ဖြစ်ဖို့လိုပါတယ်။အဲ့တော့ကြောင့်မလို့ကျွန်တော်တို့ framework review မှာအလုံးသာတူညီမျှပါဝင်နိုင်ခြင်းမရှိရင်အလုံးကလက်ခံသဘောတူထားတဲ့ framework ဖြစ်မလာဘူးဆိုလို့ရှိရင်ညီလာခံကိုချိပတဲ့အခါမှာကျွန်တော်တို့ကိုယ်စားလှယ်ပုံစံအနေထားနဲ့ပတ်သက်လို့ကျွန်တော်ညှိနှိုင်းရှင်းတဲ့ဖြစ်ချတဲ့အခါမှာအခက်အခဲတွေနဲ့ကြုံတွေ့ရနိုင်တယ်အဲ့ဒီကိစ္စကိုလည်းမနေ့ကကျွန်တော်တို့နိုင်ငံတော်တပ်ပင်ကပုံကုန်နဲ့တွေ့တဲ့အခါမှာလည်းအဲ့ဒီစိုးရိမ်မှုလည်းကျွန်တော်တို့ထပ်သွင်းသိပြပါတယ်အဖွဲ့ဝင်အားလုံးပုံစံတစ်ခုတည်းအောက်မှာအတူတူကသွားနိုင်ဖို့ကြိုးစားပေမဲ့လို့တကယ်လို့များမတူပဲပြတဲ့အနေအထားနဲ့ကျွန်တော်ဆွေးရမယ်ဆိုရင်တော့ဒါကဖြစ်ပေါ်လာမယ့်အခြေအနေပုံမှန်ပဲကျွန်တော်တို့စောင့်ကြည့်ကြည့်ရမယ့်သဘောဖြစ်ပါတယ်
အစိုးရဘက်ကတော့နိုင်ငံရေးမူပေါင်းပြန်လည်ဖိဆက်နိုင်ဖို့လက်ရှိချိန်မှာတိုင်းရင်းသားတွေတစ်ဖွဲ့ချင်းစီကိုဖိတ်ခေါ်ထားပါတယ်။အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေကဒီနိုင်ငံရေးမူပေါင်းဆွေးနွေးမှုပါဝင်ဖို့ကိစ္စမှာ UMSC တပ်ပေါင်းစုအနေနဲ့ပဲတက်မလား။တစ်ဖွဲ့ချင်းစီကပဲစဉ်းစားဆုံးဖြတ်ပြီးတက်ရောက်ကြမလားဆိုတာကိုတော့တိုင်းရင်းသားတွေအကြပြန်လည်ညှိနှိုင်းဖို့ရှိနေပါတယ်။မနေ့ကတစ်ဆုံပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတိုင်းရင်းသားတွေတောင်းဆိုသမျှကိုအစိုးရအနေနဲ့အားလုံးအကုံရနှုံးပြေလှုပ်ပေးဖို့ခတ်တယ်လို့ပြောဆိုခဲ့ပြီးကိုဘက်ကတောင်းဖို့ထပ်ပေးဖို့ကိုလည်းစဉ်းစားဖို့တိုင်းရင်းသားတွေကိုပြောခဲ့တယ်လို့ခူရဲကပြောပါတယ်ဒီပေါ်မှာခူရဲကတော့အခုလိုပြန်ပြောပါတယ
်ကျွန်တော်တို့ဘာမှမဟုတ်တဲ့တိုင်းရင်းသားတွေကျွန်တော်တို့ပြည်နယ်တွေမှာသွားကြည့်လိုက်ပါတောင်တွေဟာမြေပြဖြစ်ကုန်ပြီမြေပြနဲ့ဟာတန်တရားဖြစ်ကုန်ပြီမြေချောင်းအင်းအန်တွေဟာခန်းချောက်ကုန်ပြီကျွန်တော်တို့လူလူတွေရဲ့ကြေးရွာတွေပျက်စီးပြီးတော့တောထဲတောင်ထဲရောက်နေကြပြီမြေအောက်ကပန်စတားဆိုရင်ကုန်ပြီထုတ်လို့သိပင်ဝါပင်မရှိတော့ကဲကျွန်တော်ဆီမှာဘာတွေလိုချင်သေးသလဲကျွန်တော်ဘာတွေထပ်ပြအောင်မလဲကျွန်တော်နားလဲတာကဒီတိုင်းပြည်စီဟာကျွန်တော်အတူတူကလက်တွဲပြီးတော့လှူလိုက်ရယူခဲ့ကြတာဒါကြောင့်မို့ဒီတပ်ပြည်ဟာကျွန်တော်အတူတူကပိုက်ဆိုင်တယ်ကျွန်တော်ပြောနေတဲ့ဓာတ်လူရည်သူခွေရစတာပဲအဲ့ဒါကြောင့်မို့ကျွန်တော်မှာတောင်းကြမရှိသလိုပေးကြလည်းမရှိဘူးအတူတူကဒီတိုင်းပြည်စီကိုငြိမ်းချမ်းသာရအောင်တိုးတက်အောင်ဘယ်လိုဒီလိုကလုပ်ကြမလဲလူတိုင်းလူတိုင်းတောင်းရှိတယ်
တက်လာတဲ့အစိုးရတစ်အနေနဲ့ငင်းရည်ကိုဥတီလှုပ်ဆောင်နေပေမဲ့တက်မတော်ဘက်ကတော့ဒီငင်းရည်အပေါ်မှာအစိုးရနဲ့တူလက်တွဲလှုပ်ဆောင်နေသလားလှုပ်ဆောင်နေခြင်းမရှိဘူးလားဆိုတာကိုတော့တိုင်းရင်းသားတွေဘက်ကမေးခွန်းထုတ်နေသေးပါတိုက်ပွဲရှင်လျှော့ဖို့တိုင်းရင်းသားတွေဘက်ကတောင်းဆိုထားတာတွေလည်းရှိပါတယ်အစိုးရတစ်ရဲ့ငင်းရည်လုပ်ငန်းစဉ်ပေါ်မှာမွန်ပြည်တစ်ပါတီ NMSP ကနိုင်ထောမငါအခုလိုမှတ်ချက်ပေးပါတယ
်ငင်းကြီးကသူကအစိုးရတစ်ပြည်စစ်ဆိုရမဟုတ်ဘူးအဲတော့လာလာသူသူ့အခြေအနေကလည်းဟိုဇာတိပေါင်းစုံနဲ့ဖြတ်ပြီးလာရတယ်ဟိုနိုင်ရေးပါတီအစိုးရကိုအဲတော့ပြောင်းလဲဖြစ်နိုင်လို့ကျွန်တော်မြင်တယ်လေကိုယ်ကပြောတည်ဆုံစုပတ်တည်ပြင်းစုတည်ဆောက်မယ်ညီကြီးဟိုရေးချေတည်တန့်ညီကြီးလည်းရအောင်လုပ်မယ်ဆိုရင်တော့ညမှန်ချက်နဲ့ကန့်ညီတယ်ပေါ့အဲတော့ဖြစ်နိုင်မလို့နှစ်ဖက်စလုံးကြိုးစားရင်တော့ဖြစ်နိုင်မယ်လို့အဲလို
လာမယ့်ဇူလိုင်20မှာအစိုးရရဲ့ပင်လုံညီလာခံကျင်းပရေးကော်မတီနဲ့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားအဖွဲ့တွေထပ်မံတွေ့ဆုံသွားအောင်မှာပါ။ဒီပြင်လာမယ့်26ရက်နေ့မှာလည်းကချင်ပြည်နယ်မန်ကြာရံမှာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်များညီလာခံမှာ21ရာစုပင်လုံညီလာခံတက်ဖို့အတွက်အကြိုးညှိနှိုင်းမှုတွေရှိနေတယ်လို့အနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ဖို့အတွက်လည်းဘုံတော်တူညီချက်တွေစုစည်းသွားဖို့လည်းရှိတယ်လို့တိုင်းရင်းသားတွေကပြောဆိုထားပါရှင်။